ီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကမွန်ပြည်နယ်မှာသတင်းသမား2ဦးနေအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်ဆင်းနှင်ပစ်ခတ်တာကြောင့်2ဦးလုံးသေဆုံးခဲ့တယ်လို့ RSF နယ်စည်းမခြားသတင်းထောင်များအဖွဲ့ကထုတ်ပြန်ပါတယ်။အခုနေ့စံပိုင်းမှာလည်းဒဝဲ Watch သတင်းဌာနရဲ့တနင်္သာရီတိုင်းဘိတ်မြို့အခြေစိုက်သတင်းထောက်ကိုမျိုးမြင့်ဦးနဲ့ကိုအောင်ဆန်းဦးတို့2ဦးကိုစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့တယ်လို့သိရပါတယ်။ဒီလိုသတင်းသမားတွေကိုပြစ်မှတ်ထားနှိပ်ကွနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ဘက်ကသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြထားပါတယ်ရှင
်။ပြည်ခဲ့တဲ့ဩဂုတ်လ22ရက်နေ့ကလည်းမွန်ပြည်နယ်ကသတင်းထောက်ကိုထက်မြတ်နဲ့ကိုဝင်းထုတ်ဦးတို့နှစ်ဦးကိုသူတို့နေအိမ်မှာစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့စီးနှင်းပစ်ခတ်ခဲ့ပြီးအလောင်းကိုမီးရှို့ဖျောက်ဖျက်ခဲ့တယ်လို့ဒေတာရင်သတင်းတွေမှာဖော်ပြခဲ့တယ်လို့RSF နေစီမချာသတင်းထောက်များအဖွဲ့ကဒီဖြစ်ရပ်အပေါ်စစ်ကောင်စီကိုဝေဖန်ရှုံချခဲ့ပါတယ်။တချို့ဒေတာရင်သတင်းတွေမှာတော့တဦးကိုအရှင်ဖမ်းမိပြီးစစ်ကောင်စီတပ်ကပြစ်တက်ခဲ့တယ်လို့ဖော်ပြနေပါတယ်။ RSF ထုတ်ပြန်ချက်မှာတော့သူတို့နှစ်ဦးကိုတဘုံတပ်ဖွဲ့ဝင်နေဆိုပြီးစစ်တပ်လိုလားသူတွေကလူမှုမီဒီယာတွေမှာဖော်ပြနေပေမဲ့သူတို့ဟာ DVB Democratic မြမအသံနဲ့ The Nation Voice သတင်းဌာနတွေမှာလှုပ်ကန်ခဲ့မှုပြီးဆက်ပြီးတော့လေသတင်းသမားတွေအဖြစ်လှုပ်ကိုင်းဆောင်နေသူတွေလို့ဆိုပါရယ်ဒီဖြစ်စဉ်အပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမတွေ့ရသေးပါဘူးစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းသတင်းသမား9ဦးတပ်ဖြတ်ခံရပြီး62ဦးဖမ်းဆီးထောင်ချခံထားရတယ်လို့နေစီမချာသတင်းထောက်များ RSF ကထုတ်ပြန်ထားတာပါအခုနှစ်ဆန်းပိုင်းကလည်းဒဝဲ Watch သတင်းဌာနရဲ့သတင်းနိုင်တိုင်းဗိတ်မြို့အခြေစိုက်သတင်းထောက်ကိုမျိုးမြင့်ဦးနဲ့ကိုအောင်ဆန်းဦးတို့နှစ်ဦးကိုစစ်ကောင်စီကနှစ်ရှည်ထောင်ဒဏ်ချမှတ်လိုက်ပြီးတဟာမတရားနှစ်ရှည်ထောင်ဒဏ်ချမှတ်ခံရတာလို့ဒဝဲ Watch သတင်းဌာနအက်ဒီတာချုပ်ကိုကျော်ဆမ်းမင်းက VOA ကိုပြောပါတယ်
။ဆန်းသွားပြီးတဲ့အချိန်မှာစစ်ကြောရေးကိုပို့ပြီးတော့စစ်သေးတယ်။အဲ့ဒါပြီးတဲ့အချိန်မှာဗိတ်ထောင်ကိုပို့ပြီးတော့စစ်ခုံရုံးနဲ့စစ်သေးတယ်။စစ်သေးပြီးတော့အခုလိုမျိုးဘာပေါ်မှနဲ့အမိန့်ချလိုက်ရမှမသိရဘဲနဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံလိုက်ရတယ်။ဒီဖြစ်စဉ်တစ်ခုလုံးပြန်ကြည့်လို့ရှိရင်ရုံးသားမှုလုံးဝမရှိဘူးသူတို့တွေကတရင်သမားတွေကိုဖမ်းတယ်ဖမ်းပြီးသွားလို့ဆိုရှင်ရှင်စစ်ခုံရုံးမှာသူတို့စိတ်ကြိုက်ပုံမှန်ရတရားဆွဲဆိုရဲပြီးရင်စိတ်ကြိုက်အမိန့်ချတယ်အဲ့လိုအခြေအနေမျိုးဖြစ်နေတယ်တရင်သမားတွေကတရားမျှတမှုဘာမှမရှိဘူးဘာဖြစ်ရှင်းပိုင်ခွင့်မှမရှိဘူ
းတဝဲ Watch ဌာနတရင်ထောင်နှစ်ဦးနဲ့အိမ်ကိုပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာ17ရက်ညပိုင်းကစစ်ကောင်စီကအင်အားအလုံးအရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ကြောရေးမှလည်းရိုက်နှက်စစ်ဆေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်စစ်ကောင်စီရဲ့စစ်ခုံရုံးကနေတိတ်တဆိတ်တရားစီရင်ပြီး2024ခုနှစ်ဖေဖော်ဝါရီလလောက်မှာကိုမျိုးမြင့်ဦးကိုထောင်နှံသက်သက်တကြုံနဲ့မေလာလောက်မှာတော့ကိုအောင်ဆောင်ကိုထောင်နှံအနည်း20အသီးသီးချမှတ်ခဲ့တယ်လို့သိရပါတယ်။ထောင်နှံချမှတ်ခံရတဲ့အကြောင်းရင်းနဲ့တရားဆွဲဆိုတဲ့ပုံမှန်အသေးစိတ်ကိုထုတ်ပြန်ပြောဆိုတာမရှိဘဲတရားစီရင်ခဲ့တာလို့ဒဝဲ Watch သတင်းဌာနအက်ဒီတာချုပ်ကိုကျော်ဆမ်းမင်းကပြောပါတယ်။လူလခွင့်ကိုပိတ်ပင်တားမြစ်ပြီးသတင်းသမားတွေနှိပ်ကွနေတဲ့အပေါ်နိုင်ငံတကာအနေနဲ့လဲစစ်ကောင်စီကိုပုံမော်ဖိအားပေးဖို့လိုအပ်တယ်လို့ဒဝဲ Watch သတင်းဌာနအက်ဒီတာချုပ်ကိုကျော်ဆမ်းမင်းကပြောပါတယ
်စစ်ကောင်စီကသတင်းသမားတွေကိုနှိပ်ကွချင်တဲ့အခါကျတော့သတင်းသမားကိုဖမ်းမိတာနဲ့သတင်းနဲ့ပတ်သက်တဲ့ပုံမှားတွေနဲ့အရေးမယူဘဲနဲ့အကြမ်းဖက်ပုံမှားတွေနဲ့အရေးယူပြီးတော့အကြမ်းဖက်ပုံမှားတွေထဲမှာအမြင်ဆုံးပြစ်ဒဏ်ဖြစ်တဲ့ဟာတွေကိုရှာကြံပြီးတော့ဒီပြစ်ဒဏ်တွေချမှတ်ပြီးတော့အရေးယူနေတာမျိုးကျွန်တော်တွေ့ရတယ်တကယ်တော့စစ်ကောင်စီရဲ့လုပ်ရတဲ့အင်မတန်တရားမျှတမှုကင်းနေတယ်။အရင်သမားတွေကိုအခုလိုအမျိုးကြီးကြီးနဲ့လုပ်နေတာမျိုးရတန်းရက်ပြီးတော့မတရားနှိပ်စင်ထောင်တန်းထောက်ခံရတဲ့အရင်သမားတွေကိုအများဆုံးပြန်လုပေးဖို့နိုင်ငံတကာကလည်းစစ်ကောင်စီကိုပူပြီးဖိအားပေးဖို့လိုတယ်လို့ကျွန်တော်မြင်တယ
်။စစ်ကောင်စီကလာမယ့်2025ခုနှစ်ရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုလာတဲ့အတူနိုင်ငံရဲ့လုပ်ငန်းစဉ်နောက်မှာတရင်သမားတွေကိုရည်ရွယ်ချက်ရှိရှိ